အခုတော့ပြည်သူ့လွှတ်တော်ကူကလေးဒေါက်တာအေးမောင်ဖန်စီခင်ကတဲ့အခြေအနေကိုတင်ပြပေးပါမယ်။ရခိုင်နိုင်ငံတော်ချုပ်ချာအာဏာကျဆင်းခြင်းည33ခုနှစ်မြောက်အထိမ်းအမှတ်ပွဲမှာဟောပြောခဲ့တာနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ကူကလေးဒေါက်တာအေးမောင်ကိုဒီကနေ့ဖန်စီခဲ့ပြီးစစ်တွေထောင်မှာထိန်းသိမ်းထားပါတယ်။လောစင်နိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲဆိုနိုင်ကြောင်းသတင်းတွေထွက်ပေါ်နေပေမယ့်တရားအတည်ပြုချက်တော့မရသေးပါဘူး။ဒီသတင်းကိုဗျူအေးမြန်မာပိုင်းတင်တာကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်ရသေးတော်မြို့မှာဒီလ15ရက်နေ့ကကျင်းပတဲ့ရခိုင်နိုင်ငံတော်အချုပ်ချာအာဏာကျဆင်းခြင်း233နှစ်မြောက်ဝန်ထမ်းချင်းအထိမ်းအမှတ်စာပေဟောပြောပွဲမှာဟောပြောခဲ့တာနဲ့ပတ်သက်ပြီးအမ်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကိုဒီကနေ့နေ့ကင်း12နာရီခွဲလောက်မှာဖမ်းဆီးခဲ့တာပါရဲတပ်ဖွဲ့ဝင်တွေကနေအိမ်ကနေအမှတ်တရစခန်းကိုခေါ်ဆောင်ခဲ့တာဖြစ်ပြီးအဖမ်းခံရတာကိုဒေါက်တာအေးမောင်ကအခုလိုပြောပါတယ်
လူဝဲကြီးလေလာခေါ်ရကြကျွန်တော်စစ်တွေကအိမ်မှာပါအိမ်ကလာခေါ်ရတယ်ပြည်စကားကိုရောက်နေပြီးပြည်စကားရှိကိုရောက်နေ
ဒေါက်တာအင်းမောင်ကိုနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုရပ်ကတ်ကြီးပုံမှာ121ခါကွေးကန်းငယ်နိုင်ငံတော်အကြီးအကျယ်ပြက်စီမှုရပ်ကတ်ကြီးပုံမှာ905ခါကွေးကန်းငယ်အပြင်မတရားအသိအဥပဒေပုံမှာ71နှစ်စရဝင်နဲ့အမှုဖွင့်တရားစွဲဆိုဖို့ရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ်ဒေါက်တာအင်းမောင်ကတော့အစိုးရကဆွဲဆိုထားတဲ့အမှုတွေကိုဥပဒေကြောင်းအရရင်ဆိုင်သွားမှဖြစ်ကြောင်းပြောပါတယ
်။ဥပဒေတိုင်းပေါ့ဗျာ။ဟုတ်လား။ကျွန်တော်တို့ကပြောခဲ့တဲ့အတန်ဖန်လေးရှိတယ်လေ။အဲရေးသားထားတဲ့ဟိုဒီမှာလို့လုပ်စီရှိရပေါ့။အဲဒါနဲ့ခုနဆွေးကြက်တရားဆက်မှမဟုတ်ပြန်လို့ရမှာပေါ့နော
်။လက်ရှိဖမ်းဆီးထိန်းသိမ်းခံရတာနဲ့ပတ်သက်ပြီးဒေါက်တာအင်းမောင်ကအခုလိုဆက်ပြောပါတယ
်။ကျွန်တော်ကိုကျွန်တော်တို့ကပြေလျောင်ဖြည့်ရှင်းတဲ့နေရာမှာဟိုစင်ကျင်းလုံးတရားဟာကြီးကြီးဗျာ။တော့ကံတော့ဆက်စီလိုပြောတာဘူးဗျ။ဟောဒါသစ္စာဆွေးနွေးပြီးဖြေရှာမယ်ဆိုတာ။ကျွန်တော်ကပြည်တော်စုပြပနာရှိနေတာကိုအဲ့တော့တင်းကပြပနာကလည်းရှိနေသေးဖြစ်တယ်လေ။အဲကျွန်တော်ကတော့နော်ဒီဓာတ်ဥပ္ပယကိုပိုင်းခွင့်ရရရှိတာပေါ့ဗျ။တော်ရီကျဲဓာတ်ဥပ္ပယရှိဖို့တိုင်းသားပါပြီးဒီဆောင်ကြတာပေါ့ဗျာ။ကိုပိုင်းအစ်ကိုပိုင်းပြတ်ဆန်းဖို့ရအောင်လေ။အဲ့လိုလုပ်တဲ့အခါမှာနော်ဒီ freedom of expression အရေးကြီးတယ်။နိုင်ငံမညာရဲ့ဘာသာခွင့်လေ။အဲ့ဒါလေးကိုဒီ TV မှာပြန်ပြောတာပေါင်းရစွာရခဲ့တဲ့ဒီမိုကရေစီတကားပေါ်ကိုရှေ့ပို့လို့ရတယ်နော်အာဏာရှင်တကားပေါ်ကိုကျင်းပို့လို့တာပေါ့လားဒီလိုဘောပါပဲနော
်လောလောဆယ်မှာဘယ်ပုံမှန်တွေနဲ့အမှုဖွင့်တရားစွဲဆိုထားရဆိုတာအတည်ပြုချက်ရယူဖို့စစ်တွေမျိုးအမှတ်တရစခန်းပြည်내ရဲတပ်ဖွဲ့ကတာဝန်ရှိသူတွေနဲ့ပြည်내အစိုးရအဖွဲ့ကတာဝန်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးစစ်တွေမျိုးကပြည်내လွတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်မြတ်ကျော်ကတော့ဒေါက်တာအင်းမောင်ကိုစစ်တွေထောင်မှာထိန်းသိမ်းထားတယ်လို့အခုလိုပြောပါတယ်
။အင်းကနေပထမအမတ်တိရစ်ကတ်ထားတယ်။ပြီးရင်တရားရုံးကိုယူတော့တယ်။အဲ့ဒီမှာတရားရုံးကဟောရမယ်။လို့ခေါ်လာအဲ့ဒါအဲ့ဒါယူတော့ပြီးကျွန်တော်တို့ထောက်ဖို့ကိုခုတော့ပို့လိုက်တာစစ်တွေထောင်မှာပေါ့။ကျွန်တော်တို့လည်းတရားရုံးချက်ကိုမဝင်ကြည့်တော့အဲ့ဒီကမုန်းတော့ပြည်ပြည်ကြကြမပြရသေးဘူး။အဲ့ဒီပုံမှန်တွေကိုလည်း
အစိုးရသတင်းထုတ်ပြန်ချက်မှာတော့ရသေးတော်မျိုးတယ်မှာဟောပြောခဲ့တဲ့ဒေါက်တာအင်းမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ကိုဒီလ16ရက်နေ့ကမတရားသိမ်းအုပ်ပြီးပုံမှန်71နှစ်နဲ့အမှုဖွင့်ထားကြောင်းနဲ့အဲ့ဒီနေ့ညမှာပဲဝင်းဟင်အောင်ခအောင်ကျော်ဝင်းကိုဖမ်းဆီးပြီးစစ်တွေထောင်မှာချုပ်နှောင်ထားကြောင်းဒီနေ့တို့သတင်းစာတွေမှာဖော်ပြပါတယ်ဒီလ16ရက်နေ့ညနေမှာမြောက်ဦးမြို့မှာကျင်းပမဲ့စခိုင်နိုင်ငံတော်အချုပ်ချာအာဏာကျဆင်းခြင်း233နှစ်မြောက်ဝန်ထမ်းချင်းအထိမ်းအမှတ်စာပေဟောပြောပွဲကိုအာဏာပိုင်တွေကပိတ်ပင်ခဲ့ပါတယ်။ဒီလိုပိတ်ပင်လိုက်တဲ့အတွက်ဒေသခံတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားရုံးရင်းဆန်ခတ်ဖြစ်ပွားခဲ့တဲ့နောက်လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်တာကြောင့်အနည်းဆုံးလူ9ယောက်သေဆုံးခဲ့ပါတယ်။